မြန်မာနိုင်ငံပေါ်ထားရှိတဲ့ပိတ်ဆို့ရေးယူမှုတွေဟာအကျိုးမဲ့လောက်ရမဟုတ်ဘူးလို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်။ EU ဥရောပသမဂ္ဂကမြန်မာနိုင်ငံအာဏာပိုင်တွေအပေါ်ထားရှိတဲ့ပြစ်ဒဏ်တွေကတချို့အချက်တွေကိုခိတ္တဆန်းကန်လိုက်တဲ့အပေါ်တုံ့ပြန်ပြောကြားရမှာ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းကအခုလိုပြောကြားလိုက်တာပါ။ဒီချိန်ထဲမှာပဲပိတ်ဆို့အရေးယူထားတာတွေကိုရုတ်သိမ်းပေးဖို့တောင်းဆိုနေတဲ့ဒီမိုကရေစီမဟာမိတ်ဆက်ပါတီအဖွဲ့ဝင် RNDP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ EU ဘက်ကအခုလိုတက်ညာမှုပြသလိုပဲမြန်မာအာဏာပိုင်တွေဘက်ကလည်းတုံ့ပြန်ဆောင်ရွက်ချက်ပြသဖို့မျှော်လင့်တယ်လို့ပြောဆိုပါတယ်မြန်မာအစိုးရအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့ NLD ရဲ့သဘောထားမပြောင်းလဲတဲ့အကြောင်းကိုတော့ပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်တို့စိုက်စင်းနဲ့ပတ်သက်ပြီးတော့ NLD မူကမပြောင်းပါဘူးအခု EU ကလှုပ်တာကိုလည်းကျွန်တော်တို့နားလည်တာကဆိုင်ရှင်တွေပိတ်ဆို့ရေးယူမှုတွေရုပ်သိမ်းဖို့သူတို့ကလမ်းဖွင့်ပေးတဲ့သဘောပဲအဲတော့လေ time limit အချိန်ကာလသတ်မှတ်ချက်လည်းပါတယ်လို့ပြောပါတယ်အဲဒီသတ်မှတ်ချက်မှာပြေလို့မှဘာမှမထူးလာရင်အရင်တိုင်းလည်းကြံပြစ်မယ်ဆိုတော့အဓိပ္ပာယ်ကိုယူလို့လည်းရပါတယ်အဲတော့ကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကတော့ဆိုင်ရှင်ကကျွန်တော်တို့ကိစ္စတော့မဟုတ်ဘူးသို့တော့ဆိုင်ရှင်ထားခြင်းအဖြစ်ကျွန်တော်တို့အကျိုးမဲ့မဟုတ်ဘူးလို့ဒီလိုပဲညင်ပါတယ
်အနယ်ဒီပြောခွင့်ရပုဂ္ဂိုလ်ဥညာဝင်းပြောပြခဲ့တာပါRNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ EU ဘက်ကအခုလိုသဘောထားပျော်ပြောင်းပေးလာသလိုပဲအစိုးရဘက်ကလည်းလက်ရောလှုပ်ဆောင်ဖို့သူ့အနေနဲ့မျှော်လင့်တယ်လို့ဆိုပါတယ
်ပျော်ပြောင်းလာရလို့ပဲယူဆပါတယ်ကျွန်တော်တို့ဒီလက်ရှိလေးပဲလေဒါဖွဲ့စည်းပုံရပေါ်ပေါက်လာတဲ့အစိုးရကလည်းဒီမိုကရေစီနော်အသွင်ကူးပြောင်းရေးကိုစတင်လှမ်းနေပြီလို့ကျွန်တော်တို့ယူဆရတဲ့သဘောတွေကိုဘီကွန်၃ခုကပေါ်ပြနေတယ်လေအဲတော့ကျွန်တော်တို့ဒီပြည်ထောင်စုအစိုးရအဖွဲ့ကက်ဘိနက်မှာလည်းပဲခုနလို EU ကပြောသလိုပဲလေအရသားတို့လည်းပါလာပါတယ်ဒီခံကျိုးပါတီဝင်ဖြစ်ကောင်းဖြစ်နိုင်တာပေါ့နော်အဲဒါပေမဲ့လို့လေခုလို EU ကစပြီးကမှလေရှိုးပို့ပေးတာကိုကြိုဆိုပါတယ်အများကြီးလည်းပွင့်လင်းမြင်သာတဲ့နော်ဒါကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းရေးအစီအစဉ်လေးနဲ့စနစ်တကျဖြစ်လာမယ်လို့ကျွန်တော်တို့ရေးပြည်ထောင်စုအစိုးရပေါ်မှာကျွန်တော်တို့မျှော်မှန်းပါတယ်ဟိုကောင်းတဲ့လက္ခဏာကိုစပြီးလှမ်းတယ်အဲ့ဒီဥစ္စာပေါ်မူတည်ပြီးခါမှလေးလေဒါပြည်ထောင်စုကျွန်တော်တို့မြန်မာနိုင်ငံပြည်ထောင်စုအစိုးရကလည်းပဲအဲသူလှမ်းသလိုကိုယ့်ဘက်ကလည်းလှမ်းနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ
် RNDP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောပြခဲ့တာပါ RNDP ပါတီဟာ EU နဲ့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေကမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူထားတာတွေပြန်ရုပ်သိမ်းပေးဖို့တောင်းဆိုနေကြတဲ့ဒီမိုကရေစီမဟာမိတ်ဆက်ပါတီအဖွဲ့ဝင်ပါတီတစ်ခုလည်းဖြစ်ပါတယ်ခင်ဗျာစက်ထဲမှာပဲဒီကိစ္စနဲ့ပတ်သက်ပြီးထိုင်း၊လာအိုစ၊ကမ္ဘောဒီးယားနိုင်ငံများဆိုင်ရာ EU သမ္မတကြီးဒေးဗစ်လစ်မန်ကတော့အရေးယူမှုတွေခိတ္တရပ်ဆိုင်းထားတာဟာထိတွေ့ဆက်ဆံမှုပြုလုပ်လို့လည်းအတွက်ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ We want to engage. We want to engage at a high level with the government and with all other democratic stakeholders.
ကျွန်တော်ဟာထိတွေ့ဆက်ဆံလိုပါတယ်။မြန်မာအစိုးရနဲ့ဆက်ဆံလိုပါတယ်။တခြားဒီမိုကရေစီအင်အားစုတွေနဲ့ထိတွေ့လိုပါတယ်။ဒါကြောင့်ကျွန်တော်ဟာဒီဒဏ်ခတ်အရေးယူမှုတချို့ကိုဆိုင်းငံ့လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့အဆင်မြင့်ထိတွေ့ဆက်ဆံရေးတွေလုပ်နိုင်ဖို့အတွက်အခုလိုဆိုင်းငံ့တာဖြစ်ပါတယ
် EU သမ္မတကြီးဒေးဗစ်လစ်မန်ပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ